နောက်တစ်ခါဒီမြမတရားရေးစနစ်နဲ့ပတ်သက်တဲ့သတင်းတွေကိုကြားအောင်မယ်။တရုတ်ဆောင်အောင်ရဲထွေးအသက်ခံရတဲ့အမှုမှာတနည်းရှိတဲ့ကိုတန်းထွတ်အောင်ခေါ်တာကြီးပါဝင်၃ဦးကိုအစီပိုင်းခင်တရားရုံးမှာပြန်ပြီးတော့ဆစ်ဆေးဖို့ရန်ကုန်တိုင်းဒေသကြီးတရားထုတ်တော်ကနေတော့ကပဲအမိန့်ချမှတ်လိုက်ပါလေ။ဒီမှုကိုရုပ်သိမ်းခွင့်ပေးခဲ့တဲ့အစ်မြင့်ဥပဒေဝန်ထမ်းတချို့ကိုအဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကနေပြီးတော့အရေးယူပြီးတော့ရပ်ပိုင်းတွင်းမှာပဲဒီမှုကိုပြန်ဆစ်ဆေးဖို့အမိန့်ချလိုက်တာပါ။ဒီကြောင်းဗီဒီယိုမြန်မာပိုင်းတင်တော့ကိုထက်အောင်ခန့်ဆင်းပြပါလိမ့်မယ
်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာ31ရက်နေ့ကဖတာတေဥ်ဆောင်အောင်ရင်ထွေးအသက်ခံရတဲ့အမှုရုပ်သိမ်းခွင့်ပြုခဲ့တဲ့ရန်ကုန်ရှိပိုင်းခရိုင်တရားရုံးအမိန့်ကိုရန်ကုန်တိုင်းဒေသကြီးတရားလှတော်ကဒီကနေ့ပယ်ချလိုက်တာဖြစ်ပါတယ်။ရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာပဲအမှုကိုပြန်လည်ဆစ်ဆေးမှာပဲဖြစ်ပါတယ်။ဒီလိုအမှုကိုရုပ်သိမ်းတာဟာမျိုးပြည်ပြည်ကိုထိခိုက်တယ်လို့အလားတူအခုလိုအမှုတွေတိုးလာနိုင်လို့သုံးသပ်ပြီးပြန်လည်ဆစ်ဆေးဖို့အမိန့်ချတာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးတရားရုံးပြန်ကြားရေးတာဝန်ခံဒေါက်တာနေဦးကရှင်းပြပါတယ
်။ရုပ်သိမ်းဝင်ပြုပြီးတော့တရားခံတွေကိုစွန့်ချက်မတင်ဘဲဆွတ်တဲ့အမိန့်ကိုပယ်ဆက်လိုက်ပြီးတော့မူလခရိုင်တရားရုံးကအမှုကိုဥပဒေနဲ့အညီဆက်လက်ဆစ်ဆေးဆက်လက်ဆောင်ရွက်ဆစ်ဆေးရင်ညှင်းသွားရဲ့အမိန့်ချမှတ်တယ်။အမှုချမှတ်တဲ့အကြောင်းကတော့အမှုအခြေအနေနဲ့သက်ဆိုင်တယ်။အကြီးစားချက်အကြီးစားချက်ပါနော်။အကြီးစားချက်ကဒီမှုဟာနေဝိပီလာရေးကိုထိခိုက်စေတဲ့အမှုဖြစ်တယ်။အလားတူအမှုမျိုးတိုးတက်ဖြစ်ပေါ်လာနိုင်တဲ့အခြေအနေလို့သုံးသပ်ပြီးတော့ပုံလို့မိန့်ချလိုက်တာနော်။သူ့ရဲ့လုံခြုံလုံးကြီးကတော့ရောက်ရှိရဲ့အဆင့်အမှုကိုဆက်ပါတယ်။
တနင်္လာရှိသူတန်းထွအောင်ကတာရီပါ3ကိုရာဇဝတ်ကြီးပုံမှ3နှစ်နဲ့တရားစွဲဆိုထားတာကိုရန်ကုန်ရှိပိုင်းခရိုင်တရားရုံးကဥပဒေပုံမှ၄ကိုလေးကရရုပ်သိမ်းခွင့်ပြုပြီးတနင်္လာရှိသူတွေကိုပြန်လွတ်ဖို့ဇူလိုင်25ရက်ကအမိန့်ချခဲ့တာဖြစ်ပါတယ်။အမှုကိုအများဆုံးစွဲချက်ပြန်တင်ဖို့ရန်ကုန်ရှိပိုင်းခရိုင်တရားရုံးကဆောင်ရွက်နေပြီးတရားလူပြသက်တင်22ဦးတည်းက14ဦးကိုစစ်ဆေးခဲ့ပြီးဖြစ်တဲ့အတွက်ကြံရှိနေတဲ့တရားလူပြသက်တွေကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။အခုလိုတိုင်းပြည်သားကြီးတရားလွတ်တော်ကပယ်ဖျက်မှန့်ချမှတ်တဲ့ပေါ်တရားလွတ်တော်ရှိနေဥရောပဆန်းအောင်ကအ
ဲ့ဒီလိုထိန်းသိမ်းပြရမယ်။အောက်ယုံကြီးရဲ့အမားကိုအထက်ယုံကြီးကပြုတ်ရင်ထိန်းသိမ်းပြရ။ဒါမှတရားစီရင်တက်မှတ်မှန်မှန်ကန်လာမှာ။အောက်ယုံကနေပြီးတော့အမားရင်းတစ်ခုဖြစ်တဲ့ကိစ္စကိုအထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုရင်အမှန်တရားဟာကြောက်သွားမယ်။အခုတော့အထက်ယုံကအချင်းကြီးနဲ့ပတ်လက်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့ခြေခြေပြက်ပြက်နှစ်ဖက်ကြားနာအမှန်တရားကိုသုံးပြလိုက်တဲ့အခါကျတော့ပြည်သူလူထုကလည်းတရားစီရင်ကိုအားကိုးလာမယ်နော်အဲ့ဒီလိုတရားစီရင်ကတက်မှတ်မှန်ကမှတာလေအစိုးရအပေါ်မှာပူဇော်အားထားလာရမှာဖြစ်ပါတယ်ဒီဥဒ္ဒါအင်မတန်တင်းရဲ့ဥက္ကဋ္ဌအမိန့်ကိုပြောပြတယ
်ဆွဆွဲခံရလူကြီးအမှုကနေလွတ်မြောက်ဖို့တိမ်ပေါင်း900ကျော်လက်စားခဲ့တယ်ဆိုပြီးတိုင်းဥပဒေချုပ်ဦးအောင်သူတိုင်းဥပဒေရရှိဦးသိန်းစောခရိုင်ဥပဒေရရှိဦးကိုကိုလေးဒုက္ခရဥပဒေရရှိဒေါ်တတိခင်တရားသူကြီးဦးအောင်ကြီးရဲဦးချစ်ကိုကိုတို့ကိုအဂတိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ကစက်တင်ဘာ23ရက်နေ့ကအမှုပွင့်အရေးယူခဲ့ပါတယ်။ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးအောင်ထူးနဲ့တူတိုင်းဒေသကြီးဥပဒေရရှိနဲ့ရန်ကုန်ရှိပိုင်းခံဥပဒေရရှိတွေစုစုပေါင်း6ခုအရေးယူခဲ့တာပါ။ NLD အစိုးရလက်ထက်မှာတရားရုံးမှန်တိုင်းကယာတုမြင့်ဆုံးဥပဒေရရှိတဦးနဲ့အခြားရရှိတွေကိုအရေးယူလိုက်တာဖြစ်တဲ့အကြောင်းပြည်တွင်းသတင်းတွေမှာရေးပါတယ်။ဒီလိုအရေးယူလိုက်တာကြောင့်တရားစီရင်ရေးပေါ်လူမှုရဲ့ယုံကြည်မှုပြန်ရလာနိုင်စေတဲ့အစာပြိုးလှုပ်ဆောင်မှုတစ်ခုဖြစ်ဥပဒေပညာရှင်တွေကကြိုးစားကြပါတယ်ခင်ဗျာ။